ရှင်းနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးလို့ဆောင်ရမယ့်နိုင်ငံဖြစ်ကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးအတွက်ပက်ချန်ဟန်ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။ဇန်နဝါရီ၂ရက်နေ့ဟာယာယီကာကွယ်ရေးဝန်ကြီးချန်ဟန်အပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့လည်းဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကကာကွယ်ရေးဝန်ကြီးဌာနဝန်ထမ်းတွေနဲ့ပြုလုပ်တဲ့စီးပွဲအတွင်းတရုတ်နိုင်ငံဖြစ်တယ်ဆိုတာကိုမမေ့ကြဖို့အကြိမ်ကြိမ်ထားလောင်းကြောကြခဲ့တယ်လို့အမျိုးမျိုးဖော်လို့တဲ့ဝန်ထမ်းတအုပ်ကပြောပါတယ်သူအရှိကတာဝန်ထမ်းဆောင်သွားခဲ့တဲ့ကာကွယ်ရေးဝန်ကြီးဟောင်းဂျင်မဲရစ်ကတရုတ်နဲ့ရုရှားတို့ဟာအင်အားကြီးတန်တဲ့နိုင်ငံတွေဖြစ်တယ်လို့ယူဆပြီးသူချမှတ်ခဲ့တဲ့မဟာဗျူဟာကိုသူ့အနေနဲ့ဆက်လက်ကျဉ်းဆုံးသွားမှာဖြစ်ကြောင်းယာယီဝန်ကြီးရှန်နဟန်ကပြောကြခဲ့တယ်လို့အမျိုးမျိုးဖော်လို့တဲ့နောက်ထပ်ကာကွယ်ရေးဝန်ကြီးဌာနအရာရှိတအုပ်ကလည်းပြောပါတယ်သမရဒေါ်နယ်ထရမ့်နဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ယာရုကအနားယူသွားတဲ့ဝန်ကြီးမက်ဒစ်နေရာမှာသူ့ကိုယာယီဝန်ကြီးဖြစ်အစားထုတ်ခန့်အပ်လိုက်တာကြောင့်ရှန်နဟန်ဟာဇန်နဝါရီလ၁ရက်နေ့ကစပြီးတာဝန်ထမ်းဆောင်တာဖြစ်ပါတယ်